ကျမ်းမာတော်မူပါစဒူတော်မောင်ရေငါတို့မြန်မာတွေမှာစိုးကျိုးစကားတစ်ခုရှိတယ်မဟုတ်လားမကောင်းမှုဟူသည်ဘယ်အချိန်ဘယ်ခါမှပဲဖြစ်ဖြစ်အပြစ်ကပြန်ပေါ်လာတတ်တယ်ကွငါတို့ရဲ့အခုလဲအရင်အစိုးရဟောင်းလှုပ်ထားခဲ့တဲ့မကောင်းမှုတွေဟာတစ်ခုပြီးတစ်ခုပေါ်ပေါ်လာနေပြီလေအစိုးရတက်ကအရင်အစိုးရလှုပ်ထားခဲ့တဲ့ပြစ်ချက်တွေကိုတကူးတကဖော်ထုတ်နေတာမဟုတ်ပဲလုပ်ငန်းကိစ္စတွေကိုပုံမှန်ဆောင်ရွက်နေရင်နဲ့အရင်အစိုးရဟောင်းလှုပ်ခဲ့တဲ့မကောင်းမှုတွေကိုသွားသွားတွေ့နေမိတာပေါ့တူတော်မောင်နောက်ပြီးမဟုတ်တာလုပ်တာကိုခံခဲ့ကြရတဲ့ပြည်သူတွေကမခံမရနိုင်ဖြစ်ပြီးတိုင်ကြတောကြရတဲ့ရောက်လဲပါတာပေါ့ဒါပေမဲ့ငါတို့ရဲ့အရင်အစိုးရဟောင်းကမဟုတ်တာလုပ်တယ်ဆိုတာတကဘာလုံးကသိနေတာပဲတိတ်ပြီးထူးခြားစမ်းကြယ်လာတယ်တော့မဟုတ်ပေဘူးပေါ့ထူးခြားစမ်းကြယ်တာဆိုရင်တော့အလွဲသုံးစားလုပ်ခဲ့တဲ့ငွေတွေကိုမရှိစင်ရဲသားတွေကိုပြန်ပြီးလှူဒန်းလိုက်တယ်ပရဟိတအတွက်စွန်းစွန်းတမန်ပေးဆက်နေတယ်ဆိုရင်တော့သတင်းထူးပေါ့ငါတို့ဒါပေမဲ့မင်းသိတဲ့အတိုင်းပဲသူတို့ကပြည်သူလူထုအတွက်ဆိုရင်လက်နီးစုပ်ကလေးကိုတောင်ပေးဖို့စေတနာရှိလာတယ်မဟုတ်လေတော့ဒါမျိုးကလည်းသတင်းထူးဖြစ်လာဖို့အလားအလာမရှိဘူးပေါ့ငါတို့သူတို့ဘာလဲဆိုတာတတိုင်းပြည်လုံးသိပေမဲ့သူတို့ဘယ်ပုံပညာပြထားတာဘယ်လိုလုပ်ထားတယ်ဆိုတာတော့အတိအကျမသိကြဘူးလေအခုအတိအကျသိလာရတော့စိတ်ဝင်တစားဖြစ်ကြတာအလွန်တော့မဟုတ်ဘူးပေါ့ငါတို့ခုလောလောဆယ်ပြည်သူတွေစိတ်ဝင်တစားဖြစ်နေကြတာကကြောက်မြတ်လုပ်ငန်းရှင်အသင်းရန်ကုန်ငွေယူရို86တန်းစည်ရင်းပြောင်းမှုပေါ့ပို့ပြီးစိတ်ဝင်စားစရာကောင်းတာကအဲ့ဒီစည်ရင်းပြောင်းမှုမှာနိုင်ငံတော်သမ္မတဟောင်းလဲပါဝင်ပတ်သက်နေတာကြောင့်ဘာတွေဆက်ဖြစ်လာမလဲဆိုတာပြည်သူတွေကစောင့်ကြည့်နေကြတယ်ပေါ့ငါတူမင်းသိတဲ့အတိုင်းသမ္မတဟောင်းကလည်းသူ့အရာတူကမစင်းငင်သူ့ကိုယ်သူကာကွယ်ဖို့နောက်ကြောင်းပြန်အရေးမြူဖို့ဥပဒေတွေရေးဆွဲခြံထားခဲ့တာဆိုတော့ NLD နေနဲ့ဘယ်လိုဆက်ပြီးစခန်းသွားလိမ့်မလဲဆိုတာပြည်သူတွေကသိကျင်နေကြတယ်လေကိုကိုကိုနောက်ကြောင်းပြန်အရေးမြူနိုင်ဖို့ဥပဒေတွေချမှတ်ခဲ့တဲ့ဆိုကြတဲ့ကမဟုတ်တာတွေဘဲကလောက်တောင်တိမ်ကြုံလုတ်သွားခဲ့ပြီလဲဆိုတာတွေးကြည့်ဖို့တောင်မလိုတော့ဘူးမဟုတ်လားငါတူမဟုတ်တာတွေလုတ်တဲ့နေရာမှာအရင်အစိုးရဟောင်းကလူတွေဟာရွရွချွန်ချွန်ရှိလာပါတယ်ကွယ်ထပ်ပေါ်လာတဲ့မဟုတ်တရုတ်တွေထဲမှာမကွေးတိုင်းကပုဂ္ဂလိကရေနံတူးသူတွေစီကကောက်ယူထားတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေကျပ် 1.8 ဘီလီယံကိုတက်လာတဲ့အရက်သားအစိုးရစီလွှဲပြောင်းမပေးခဲ့တဲ့အပြင်အဲ့ဒီအတွက်လုပ်ငန်းဆောင်ရွက်မှုမှတ်တမ်းမှာတော့တစုံတရာဖော်ပြထားတာမရှိပါဘူးတဲ့ကဲလှပတည်သက်လိုက်ပုံများငါမိတ်ဆွေစင်းစစ်ယုံကအရာရှိတယောက်ပြောသွားဘူးလားတတိယမိတယ်သူကနယ်မျိုးတစ်မျိုးကိုစင်းစစ်သွားတော့အစ်စ်ဖောက်ထားပြီးကတ္တရာခင်းထားတဲ့လန်တလန်စင်းထဲမှာပါနေတယ်လမ်းနာမယ်နဲ့တကွာပေါ့ညနေပဲသူအပြင်ထွက်ပြီးအညောင်းညာပြေလမ်းလျှောက်ရင်အဲ့ဒီလမ်းမကြီးခင်းထားတာအစဉ်ပြေလားလို့သိကျင်တာနဲ့ရှာကြည့်တာအဲ့ဒီလမ်းမကြီးကိုရှာမတွေ့ဘူးတဲ့နောက်တော့မှအဲ့ဒီလမ်းမကြီးဟာတကယ်ဖောက်ထားတာမဟုတ်ပဲစင်းရင်ထဲမှာရင်ဖြူးနေတဲ့လမ်းမကြီးတစ်ခုဖြစ်တဲ့အကြောင်းသူသိခဲ့တာဆိုပဲကတ္တရာအပြည့်မလောင်းတာကြောက်စရစ်မခင်းတာလောက်ကတော့ပြင်းတာပေါ့ငါတူလမ်းမကြီးပါဖြောင်းပစ်လိုက်တာလေဘဲကလောက်တောင်ရွရွချွန်ချွန်စားခဲ့ကြတယ်လဲဆိုတာမြန်မာကျပ်ငွေတိမ်ပေါင်းတောင်းနဲ့ချီတာလောက်တော့တနာတာပေါ့ဒေါ်လာတန်းနဲ့ချီပြီးနှံထက်လိုက်တာပါငါတူငါတို့အိန္ဒိယနိုင်ငံမှာဆိုခုငွေပမာဏလောက်အလွဲသုံးစားလုပ်ခဲ့ရင်ဘဲကလောက်ရာဒူးကြီးကြီးတသက်တကျွန်းဓမ္မမဟုတ်တေရန်နဲ့နှစ်ပါးသွားနေပြီဖြစ်ပေမဲ့ငါတို့စီမှာတော့ဘယ်လိုဆက်ပြီးစခန်းသွားမယ်ဆိုတာပိတ်ကားပေါ်မှာရှုစားကြရအောင်ပါပဲငါတို့အစိုးရသိဖို့လဲတော်တော်ကိုအကြိုက်ရိုက်ခေါင်းစားရမယ်အခြေအနေကြီးပါပဲကွာအရေးယူပြန်လဲအခက်အရေးမယူပြန်လဲအခက်နဲ့သမရဟောင်းကတော့သူ့ကိုယ်သူကာကွယ်တဲ့ဥပဒေရေးဆွဲသွားခဲ့တာဆိုတော့ကြံတဲ့အစိုးရအရာရှိဟောင်းကြီးတွေကြတော့ဘယ်လိုဘယ်ပုံစခန်းသွားကြမလဲဆိုတာပြည်သူတွေကစိတ်ဝင်စားနေကြတာအသေးချာပဲပေါ့ငါတို့နောက်ပြီးအစိုးရဟောင်းကဗိုလ်ချုပ်ကြီးတွေရဲ့ပိုင်ဆိုင်မှုကဘဲကလောက်တောင်များလိုက်တယ်လဲဆိုတော့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုတောင်ကိုမမှတ်မိတော့ဘူးဆိုပဲစိတ်ငြိမ်ရက်ွက်တစ်ခုမှနန်းတော်ကြီးတစ်ခုအလားစောက်လုထားတဲ့အိမ်ကြီးတအိမ်ဆိုလူမနေတာနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့အတွက်ရက်ွက်လူကြီးတွေကစုံစမ်းကြည့်လိုက်တော့အဲ့ဒီအိမ်ဟာဗိုလ်ချုပ်ကြီးတယောက်ပိုင်တဲ့အိမ်ဖြစ်နေတဲ့ဒါပေမဲ့အဲ့ဒီဗိုလ်ချုပ်ကြီးဟာအဲ့ဒီအိမ်ကိုသူ့ပိုင်ဆိုင်မှန်းတော်သူ့ကိုယ်တိုင်မသိပါဘူးတဲ့ဘာကြောင့်ဆိုအဲ့ဒီအိမ်ကြီးကိုခရိုနီတယောက်ကဗိုလ်ချုပ်ကြီးသမီးမွေးနေ့မှာမွေးနေ့လက်ဆောင်အနေနဲ့လက်သိထိုးပေးခဲ့ပေမဲ့ဂျားတဲ့ကအချိတ်အဆက်တွေလွဲနေခဲ့တာကြောင့်ဗိုလ်ချုပ်ကြီးကအဲ့ဒီအိမ်ကိုသူရထားမှန်းတော့မသိခဲ့ပါဘူးတဲ့။အော်သူတို့မှပိုင်ဆိုင်မှုတွေကအဲ့ကလောက်တောင်ဘုံဘောလောအောဖြစ်နေတာငါတို့လိုတာမန်လူဒန်းစားတွေအဖို့မှာတော့တံပိုးနဲ့တိုက်ခန်းကလေးတစ်ခန်းပိုင်ဆိုင်ဖို့တော့အိမ်မက်လိုအလှမ်းဝင်းနေတော့သူတို့အတွက်အရာရာဟာလက်ကမ်းဆိုပေမဲ့ငါတို့အတွက်တော့ယူသနာတန်ပေါင်းများစွာဝေးကွာနေတော့ဘာပဲဖြစ်ဖြစ်ငါတို့ဘဝကိုငါတို့ရောင်ရဲတင်းတိမ်နိုင်ကြပါတယ်ငါတို့ဘဝကိုငါတို့ပျော်ရွှင်စွာဖြတ်သန်းနိုင်ကြပါတယ်သူတို့လာ သူတို့ပိုင်ဆိုင်မှုအတွက်ပူလောင်တော့ကမရောက်ကြပါစေနဲ့လို့ငါတို့ဆုတောင်းပေးလိုက်ကြတာပေါ့တူတော်မောင်ရဲ့မင်းလဲအရင်ငါစီစာပြန်ရေးပါအောင်မင်းရဲ့စာကိုညှော်နေမယ်ချစ်လက်စွာသောမင်းရဲ့အပစန်နီဦး